ုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်အမြဲတမ်းကိုယ်စားလှယ်တာဝန်ကိုလက်ရှိတာမတ်ကြီးဖြစ်တဲ့ဦးကျော်မိုးထွန်းကိုပဲအခုကျင်းပနေတဲ့88ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကနေဆက်ပြီးတော့အတည်ပြုပေးဖို့အတွက်ကုလသမဂ္ဂရုံးချုပ်ရှိရာနယူးယောက်မှာစနေနေ့ကမြန်မာတွေဆန္ဒပြတောင်းဆိုနေကြသလိုဗြိတိန်နိုင်ငံလန်ဒန်နဲ့နယ်သာလန်နိုင်ငံအမ်စတာဒမ်မြို့တွေမှာလည်းဆန္ဒထုတ်ဖော်တောင်းဆိုနေကြပါတယ်ဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာတာဝန်ဆက်ပြီးထမ်းဆောင်စေချင်တယ်လို့အမ်စတာဒမ်မှာကျင်းပနေတဲ့ဆန္ဒပြပွဲကမတ်ခင်ပြည့်စုံကပြောပါတယ
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ကြီးဦးကျော်မိုးထွန်းကိုလာထောက်ခံတာဖြစ်ပါတယ်ဒီနေ့ရောင်းလို့ရတဲ့ရမုံငွေတွေအားလုံးကိုမြန်မာဒီနေဦးတော်လည်းရေးအတွက်လှူဒါန်းမှာဖြစ်ပါတယ်ရှင်
စက်တင်ဘာလ18ကနေ26ရက်နေ့ထိနယူးယောက်မှာကျင်းပမယ့်ကုလသမဂ္ဂထရီနီလာကံမှာဦးကျော်မိုးထွန်းကိုအမြဲတမ်းကိုယ်စားလှယ်အဖြစ်ဆက်ထားမလားစစ်ကောင်စီတင်သွင်းမဲ့သူကိုနေရာပေးမလားဘယ်သူကမှမခတ်မဲ့နေရာလက်ချန်ထားမလားဆိုတာဆုံးဖြတ်ဖို့ရှိနေတာမို့ကမ္ဘာတစ်လွှာကမြန်မာနိုင်ငံသားတွေအခုလိုဆန္ဒပြတောင်းဆိုနေကြတာပါရုံးချုပ်တရှိယာနယူးယောက်မြို့ကဆန္ဒပြပွဲကိုနယူးယောက်ဝါရှင်တန်မေရီလန်အင်ဒီယားနာကယ်လီဖိုးနီးယားကမြန်မာတွေရာနဲ့ချီလာရောက်ဆန္ဒပြကြပါတယ်။လန်ဒန်မှာတော့ပါလီမန်ရှင့်နဲ့ဝန်ကြီးချုပ်နေရှင့်မှာမြန်မာတိုင်းရင်းသားတွေလာရောက်စုဝေးပြီးတော့တမ္မကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာမြန်မာပြည်သူတွေအတွက်ဆက်ပြီးတော့ကိုယ်စားပြုခွင့်ပေးဖို့အတွက်တောင်းဆိုကြပါတယ်။ဒီဆန္ဒပြပွဲကို Britain ဆိုင် NUG ကိုယ်စားလှယ်တွေလည်းတက်ရောက်ပါတယ်။ Netherlands ရောက်မြန်မာတွေကတော့ဆန္ဒပြဖို့ပြင်နေဦးတော်လိုင်းရဲ့အတွက်ရန်ပုံငွေဈေးအောင်ပွဲကိုလည်းကျင်းပနေကြပါတယ်။